သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
ပထမဆုံးအနေနဲ့ပေါ့နော်ဒီ women activists မှာဆိုပြီးတော့ခွက်တဲ့ဒီရွက်ချက်လေးအရင်ဆုံးနည်းနည်းရှင်းပြပေးပါလားရှင
်ဟုတ်ကဲ့ရှင် women activists မြန်မာပေါ်ပေါက်လာတော့တင်ပြတဲ့ပေါ့နော်ပထမပိုင်းတော့ကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ women's league of burma ကကိုယ့်ရဲ့မိတ်ဆွေများပြည်မများအဖန်ခံရတဲ့ထဲမှာပါတာတို့နောက်ပြီးတော့တခြားအမျိုးသမီးတွေအဖန်ခံရတဲ့ထဲမှာပါသွားတာတို့ကနေပြီးတော့စပြီးတော့ဗီတိုရီယာပြည်နယ်မှာရှိတဲ့မြန်မာအမျိုးသမီးတွေရဲ့ဩစတြေးလျမျိုးသမီးတွေကနေပြီးတော့စူးစီးပြီးတော့ဒီ WWF အတွက်ဝိုင်းလုပ်ပေးဖို့စဉ်းစားကြတာပေါ့နော်သူတို့ရဲ့လှုပ်ဆောင်နေတဲ့ကမ်ပိန်းတွေကိုလှုပ်ဆောင်ချက်တွေကိုဩစတြေးလျနိုင်ငံကိုတည်ယူလာဖို့လှုပ်ကြရင်းနဲ့ Women's League of Burma Supporters ဆိုပြီးတော့ဗီတိုရီယာပြည်နယ်မှာဖြစ်လာတယ်ပေါ့နော်အဲ့ဒီကနေမှတစင်းတစ်ခါဒီဩစတြေးလျနိုင်ငံအပေါ်မှာရှိတဲ့စိတ်ဝင်စားတဲ့အမျိုးသမီးတွေအမျိုးသမီးရေးအတွက်စိတ်ဝင်စားတဲ့လူတွေဝင်ပါပို့ဖိတ်ခေါ်ရင်းရနေပြီးတော့ဒီ women activist မြန်မာဆိုပြီးတော့ဖြစ်သွားတာပေါ့နော်ဆိုတဲ့အခါကျတော့တခြားပြည်တွေကအမျိုးသမီးတွေလည်းပါလာတယ်ဗီတိုရီယာပြည်နယ်တခုတည်းတည်းမဟုတ်ပေါ့နော်အဲ့လိုနဲ့ဖွဲ့ချက်သွားတာပါဒီမကြသေးခင်ကလည်း women activist မြန်မာပေါ့နော်ဒီ one အဖွဲ့ကနေပြီးတော့ campaign တစ်ခုလှုပ်ဆောင်ခဲ့တယ်ဒီ free women political prisoner in Myanmar ဆိုပြီးတော့တတိထားမိတဲ့လောက်ကဒီဒေါ်ဆန်းစုကြည်မွေးနေ့ဂျွန်လ16ရက်နေ့မှာ campaign လုပ်တာတွေ့ရတာပေါ့နော်အဲ့ဒီ campaign အကြောင်းလေးလည်းနည်းနည်းရှင်းပြပေးပါလားရှင်အဓိကကတော့ဒီအဖမ်းခံနေရတဲ့အမျိုးသမီးတွေလွတ်မြောက်ရေးပေါ့နော်ကျမတို့ campaign ပေါ်လာရခြင်းအကြောင်းကြီးကိုဆိုင်ကလည်းဒီနိုင်ငံရေးအရာနိုင်ငံရေးလုံးဝမဟုတ်ပေါ့နော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့အကုန်လုံးဖန်ဆီးခံရတဲ့အမျိုးသမီးတွေလွတ်မြောက်ရေးအတွက်ကိုရည်ရွယ်ပြီးတော့ဖွဲ့စည်းလာတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒီအရေးကြီးတဲ့နေ့တစ်နေ့ဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့မွေးနေ့မှာကျမတို့ရှိပြီးဆိုတဲ့ဥစ္စာကိုတိမတ်ပြလာနိုင်အောင်လို့လည်းအတူတူပေါ့နော်ကြေညာချက်ကလေးကိုထုတ်လိုက်တာဖြစ်ပါတယ်အဓိကကတော့အမျိုးသမီးများလွတ်မြောက်ရေးအတွက်နောက်ပြီးတော့ဒီအထူးသဖြင့်အချင်းကန်းနေတဲ့မှာဒီပိုင်းဆိုင်ရာအရာနှိမ့်ဆက်ခံရတဲ့စောကားခံရတဲ့ကိစ္စတွေရပ်တန့်ဖို့အတွက်ကိုကျမတို့ခေါ်ဖို့အတွက်ကြေညာချက်ကိုထုတ်ဖြစ်တာဖြစ်ပါတယ်။မမမြင့်ဆန်းတို့အနေနဲ့ခုနပြောတာဒီအချင်းကျနေတဲ့နိုင်ငံရေးကျင်းသားပေါ့နော်အထူးသဖြင့်ဒီအမျိုးသမီးတွေပေါ့နော်ခုနပြောထားတဲ့အထက်မှာလည်းဒီလိမ့်ဆိုင်ရာစောကားခံရမှုတွေလည်းရှိတယ်စစ်ကြောရေးအတွင်းမှာပေါ့နော်အဲ့ဒီမှာရှိတဲ့အမျိုးသမီးတွေဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးထပ်ပြီးတော့ရှင်းပြပေးလို့ရမလားသိရတော့ပေါ့နော်အခုလက်ရှိအချိန်မှာအကျဉ်းချခံနေရတဲ့အမျိုးသမီးဥယျာဉ်ဘယ်လောက်ရှိလဲပြီးတော့ဒီလိမ့်ပိုင်းဆိုင်ရာစောကားမှုဒီအခြေအနေသိထားတော့ပေါ့နော်နောက်ဆုံးအခြေအနေလေးတွေနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားရှင ်ဖြေရမယ်ဆိုလို့ရှိလို့ရှိရင်တော့နှစ်ပိုင်းပေါ့နော်တစ်ခုကပါလဲဆိုလို့ရှိလို့ရှိရင်လိမ့်ပိုင်းဆိုင်ရာအရာစောကားခံရတဲ့အကျဉ်းချနေတယ်ပေါ့နော်တစ်ခုနောက်တစ်ခုကကြတော့ကျဉ်းကြခံရတဲ့အမျိုးသမီးတွေဘယ်နှဦးရှိလဲဆိုတဲ့ဟာပေါ့နော်အဲ့ဒုတိယအပိုင်းကိုအရင်ဆုံးဖြေရမယ်ဆိုလို့ရှိရင်တော့ဂျွန်လလေပိုင်းစင်ကြီးအရာပေါ့နော်ကျမတို့ဒီမြန်မာနိုင်ငံကျင်းသားများအသင်းနဲ့လည်းအဆက်အသွယ်ပြုပြီးတော့စီးရင်အင်းတွေကိုတွန်းစားပြီးတော့အမြဲတမ်း update ဖြစ်နေအောင်လုပ်တဲ့အခါမှာထောင်ကျော်နေပြီရှင်အမျိုးသမီးထောင်ကျော်ကဒါလောလောဆယ်အဖန်ခံထားရတဲ့တချို့တွေဆိုလို့ရှိလို့ရှိရင်ထောင်နဲ့တစ်နှစ်တန်လေးနှစ်နှစ်တန်လေးအခြားခံရပြီပေါ့နော်အဲ့လိုမျိုးတွေရှိတယ်အဲ့ဒီအထဲမှာဖန်ခံရတဲ့အထဲတွေထဲမှာတချို့တွေဆိုလို့ရှိလို့ရှိရင်ပြန်လွတ်သွားတဲ့လူတွေလည်းရှိတယ်ဒါပေမဲ့အခုချိန်ကြီးဖန်ခံတဲ့လူတွေလည်းရှိတယ်အဲ့မှာဘလောက်ကြီးလဲဆိုလို့ရှိရင်တချို့တွေဆိုလို့ရှိရင်အသက်ငယ်ငယ်ရွယ်ရွယ်နင်းကလေးငယ်ငယ်လေးတွေကပါတယ်မှာ17နှစ်သမီးတို့17နှစ်သမီးတို့19နှစ်18နှစ်ဆိုတော့မပြောနဲ့တော့နော်17နှစ်18နှစ်23နှစ်သမီးလေးတွေပါပါတယ်ဖန်ခံရတဲ့အထဲမှာနော်နောက်ပြီးတော့ခုနပြောတယ်ဒီလိမ့်မိုင်းဆိုင်ရာအရာစောကားခံရတဲ့ဆိုရဲဥစ္စာတွေမှာအရင်ပိုင်းတုန်းကအားလုံးမဲကြဘူးမှာပေါ့ဒီဖန်စီခံရကနေပြီးတော့ပြန်လွတ်လာတဲ့မိန်းကလေးတဦးကနေပြီးတော့ RFA သတင်းဌာနကိုပြေဆုံးမြင်မြန်တဲ့အတွင်းမှာထုတ်ဖော်ပြောပြခဲ့တာတွေရှိပါတယ်ကျွန်မအနေနဲ့တော့နာမည်တွေကိုတော့တိကျမပြောတော့ပါဘူးเนาะဒါတွေကအရင်လဲ public ဖြစ်သွားပြီဆိုတော့ဒါပေမဲ့သူတို့တွေရဲ့သူတို့လေးတွေရဲ့ဂုဏ်သိက္ခာနဲ့သူတို့လေးတွေရဲ့လုံခြုံမှုအတွက်ကိုနာမည်တွေတော့မပြောတော့ပါဘူးဒါပေမဲ့လို့လိမ်ပိုင်းဆိုင်ရာအရာစောကားခံရတာကတော့အတိတ်တာကတွေရှိနေတဲ့အထိကျမတို့သိနေရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဘလောက်ထိလဲဆိုလို့ရှိရင်တချို့မိဘတွေကကျမတို့ဒီမှာလှုပ်ရှားမှုအတွက်ကမ်ပိန်းလုပ်ဖို့အတွက်ကိုသူတို့နာမည်လေးတွေတင်ပြီးတော့သူတို့အကြောင်းလေးတွေတင်ပြီးပြောဖို့ဆိုရင်တော့မှပဲမိဘတွေကနေပြီးတော့မလုပ်ပါနဲ့သူတို့တွေအထက်ထဲမှာပို့ပြီးတော့နှိမ့်ဆက်ခံရမယ်သူတို့တွေနောက်ပိုင်းမတော်တရားလုပ်ခံရမှာစ ကြောက်ပြီးတော့မိဘတွေကိုနိုင်ကိုကဒီကမ်ပိန်းလုပ်တဲ့လူတွေကိုပန်ကြားလာတဲ့တာရကတွေရှိတယ်ပေါ့နော်။ဆိုတဲ့အခါကျတော့ဒါကတော့ဟိုလုံးဝငင်းပယ်လို့မရတဲ့ဥစ္စာနော်ပြီးတော့လည်းတင်မကြသေးခင်ရပဲအော်ဆေးရဲ့အဆိုရဒီပါလီမန်ထဲမှာပဲထည့်ပြီးတော့နော်ပြောသွားတဲ့ဥစ္စာတွေထဲမှာဒီ sexual violence against women ဆိုတဲ့ကိစ္စတွေကိုလည်းထည့်ပြီးတော့ပြောသွားတယ်ဒါတွေကတကယ်ဖြစ်နေလို့ထုတ်ဖော်တောင်းဆိုရတဲ့အခြေအနေဖြစ်လာတယ်ပေါ့နော်။campaign ပဲကိုပြန်သွားမယ်ဆိုရင်ပေါ့နော်ဒီအော်စတြေးလျအတွင်းမှာလှုပ်ရှားနေတဲ့ဒီအနေဆိုတော့လေဒီအော်စတြေးလျနိုင်ငံမှာရှိတဲ့မြန်မာတင်ရုံးပဲဖြစ်ဖြစ်အော်စတြေးလျဆိုရထံပဲဖြစ်ဖြစ်အခုနိုင်ငံရေးအကျဉ်းသားအမျိုးသမီးတွေပေါ့နော်သူတို့ရဲ့လွတ်မြောက်ရေးအတွက်သူတို့ရဲ့အခွင့်အရေးအတွက်သူတို့အကူအညီရရှိရေးအတွက်သုံးတရားစပို့တာတို့တောင်းဆိုမှုတွေအဲ့လိုမျိုးလုပ်တာတွေရှိလာရှင်လုံဆောင်နေချက်တွေရှိပါတယ် WAB နေသားရအောင်ကျမတို့အနေနဲ့ကတော့ဒီမှာစူးစမ်းပြီးတော့စပြီးတော့လောက်ခါသားဆိုတော့နော်ဒီမှာရှိတဲ့အထူးသဖြင့်အမျိုးသမီးနိုင်ငံရေးသမားတွေပေါ့နော်သူတို့တွေနဲ့ဆက်သွယ်ပြီးတော့ဒီအရေးကိစ္စကိုဘယ်လိုသိရအောင်ဆက်ပြီးတော့လှုပ်ရှားမလဲဆိုတဲ့ဥစ္စာတွေကိုကျမတို့ဆိုင်ရင်းနေပါတယ်။နောက်တစ်ခုကလည်းကျမတို့ဒီ19ရက်နေ့ကထုတ်ထားတဲ့ကျမတို့ရဲ့တင်ပြချက်ထက်မှဘာတစ်ခုပါလဲဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အဆိုးရတာမှန်နေတဲ့ဒီနိုင်ငံရေးကျင်းသမားအမျိုးသမီးကျင်းသမားတွေလွတ်မြောက်ရေးအတွက်ကိုပြောဖို့နဲ့နောက်ဖြစ်နိုင်တဲ့အနေအထားတွေကပါလဲဆိုလို့ရှိလို့ရှိရင်ဒီအမျိုးသမီးအခွင့်အရေးကိစ္စကိုလှုပ်ဆောင်နေတဲ့အမျိုးသမီးအဖွဲ့အစည်းတွေနဲ့ပါတွဲဖက်ပြီးတော့လှုပ်ပေးဖို့အကူအညီတွေပေးဖို့ထောက်ပံ့ပေးဖို့အတွက်ကိုကျွန်တော်တို့ထည့်သွင်းပြီးတော့ခေါ်ထားတာရှိပါတယ်။အာနိုင်ငံတွေမှာကတော့ခုနပြောတဲ့ဒီမှာရှိတဲ့အမျိုးသမီးနိုင်ငံရေးသမားတွေပေါ့နော်သူတို့တွေကိုတွဲပြီးတော့ဖို့ရအထီးရောက်အောင်ဩစတြေးလျဆိုရနေနဲ့ထုတ်ဖို့ပြောကြားလာတဲ့အထီးမြန်မာနိုင်ငံမှာရှိတဲ့စစ်ကောင်စီကိုဒီနေ့တန်တန်ရှုတ်ချပြောဆိုလာတဲ့အထိအရအောင်လုပ်သွားဖို့ရှိပါတယ်။ကျမတို့ထည့်သွင်းပြီးတော့တောင်းဆိုထားတဲ့အထဲမှာနောက်တစ်ခုပါပါလဲဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံကိုပေးနေတဲ့နိုင်ငံသားအထောက်အကူပေါ့နော် overseas aid ပေါ့နော်။အဲ့ရတွေမှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးအရေးကိစ္စတွေကိုလှုပ်ဆောင်နေတဲ့ဒီလူမှုအဖွဲ့အစည်းတွေကိုစံပိုးပေးဖို့အတွက်ပေါ့အဲ့ဟာတွေကိုပါကျမတို့တောင်းဆိုထားတာတွေရှိပါတယ်။အခုအဲ့ဒီတောင်းဆိုမှုတွေကလက်ရှိအခြေအနေဘယ်လောက်ထိရောက်နေပြီလဲတုံ့ပြန်မှုတွေအခြေအနေဘယ်လိုရှိလဲပေါ့။ကျွန်တော်တို့တော့ကျမတို့အနေနဲ့တော့ကြံကြာချက်ထုတ်ပြန်ထားတာပဲရှိသေးတယ်ပေါ့နော်။နိုင်ငံရေးသမားတွေကိုချိတ်ကပ်ပြီးတော့တောင်းဆိုမှုပြုလုပ်တဲ့အနေအထားမှာတော့လောလောဆယ်ကျမတို့ကမရှိသေးဘူး။ဒါပေမဲ့လို့တခြားဒီမှာရှိနေတဲ့ Australia page အဖွဲ့ရှိတယ်။သူတို့တွေနဲ့ပူးပေါင်းပြီးတော့ကျမတို့လှုပ်ဆောင်သွားဖို့လည်းအစီအစဉ်တွေရှိပါတယ်။သူတို့ဘက်ကလည်းသူ့ဘာသူတို့တွန်းပြီးတော့လုပ်နေတာတွေရှိပါတယ်။လောလောဆယ်တော့ပါလီမန်ထဲမှာဆက်ပြီးတော့ sexual violence against women ကိစ္စကိုစပြီးတော့ပြောလာပြီးဆိုတဲ့ကူကတော့ဒါပါပဲဖြစ်ဖြစ်ကျမတို့လုံလို့ရတပည့်ဖြစ်ဖြစ်တခြားလူတွေရလုံလို့ထည့်သွင်းဆွေးနွေးလာတာပဲဖြစ်ဖြစ်ဒါကတော့အောင်မြင်မှုပိုင်းလေးတစ်ခုလို့ပြောလို့ရတော့နော်။မမမြင့်စံအခုလိုမျိုး SBS မြန်မာပိုင်းအစီအစဉ်ကိုရှင်းပြတဲ့အတွက်အချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။ကဲကျေးဇူးများကြီးတင်ပါတယ်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ